မြန်မာနိုင်ငံကနိုင်ငံရေးအကျဉ်းသားနဲ့ယုံကြည်ချက်ကြောင့်ကျင်းကြသူတွေလွတ်မြောက်ရေး NLD အယက်သားအစိုးရကိုဖိအားပေးဖို့အမေရိကန်အထက်လွှတ်တော်မှဥပဒေမူကြမ်းတင်သွင်းခဲ့တာကို AI နိုင်ငံတကာလွတ်ငြိမ်းချမ်းသာ권အဖွဲ့ကြီးကမနေ့တနင်္လာနေ့ကကြိုဆိုလိုက်ပါတယ်။ Republican နဲ့ Democrat Party နှစ်ခုကအမတ်တွေပူးပေါင်းပြီးမြန်မာနိုင်ငံမှာယုံကြည်ချက်ကြောင့်ကျင်းကြသူတွေကိုကူညီရေးခေါင်းစဉ်နဲ့ဥပဒေမူကြမ်းကိုဇူလိုင်လ10ရက်နေ့ကအမေရိကန်အထက်လွှတ်တော်မှတင်သွင်းခဲ့တာဖြစ်ပါတယ်။မတ်အင်ဂျင်နိုင်ကအပြည့်အစုံပြောပြမှာပါရှင်။
ဝိုင်းဒီမိုကရက်အထက်လွှတ်တော်အမတ်အက်ဒဝတ်မာကီးနဲ့ရီပဘလစ်ကင်အမျိုးသမီးအထက်လွှတ်တော်အမတ်မာရှယ်ဘလက်ဘန်တို့နှစ်ဦးပူးတွဲပြီးမြန်မာနိုင်ငံကနိုင်ငံရေးအကျဉ်းသားတွေနဲ့ယုံကြည်ချက်ကြောင့်အကျဉ်းချနေသူတွေလွတ်မြောက်ရေးအတွက်ထောက်ခံအားပေးတဲ့ဥပဒေမူကြမ်းကိုအထက်လွှတ်တော်မှဇူလိုင်လ10ရက်နေ့ကတင်သွင်းခဲ့တာပါ။ဒီဥပဒေမူကြမ်းထဲမှာအမေရိကန်ပြည်ထောင်စုရဲ့မူဝါဒအတွင်းလူ့အခွင့်အရေးနဲ့ဒီမိုကရေစီတန်ဖိုးတွေကိုဥပဒေအဖြစ်စနစ်တကျစုစည်းထည့်သွင်းဖော်ပြဖို့မြန်မာနိုင်ငံမှာတရားမျှတမှုရရှိရေးအတွက်စည်းရုံးလှုပ်ရှားရေးမှာအမေရိကန်နိုင်ငံသားရေးဝန်ကြီးအနေနဲ့မိဖက်အဖြစ်ပူးပေါင်းဆောင်ရွက်ဖို့နိုင်ငံရေးအကျဉ်းသားတွေနဲ့ယုံကြည်ချက်ကြောင့်အကျဉ်းချနေသူတွေကိုချွင်းချက်မရှိချက်ချင်းလွှတ်ပေးဖို့နဲ့ဒီအကျဉ်းသားတွေကိုအမေရိကန်နိုင်ငံသားရေးဝန်ကြီးအနေနဲ့ဓာတ်ရိုက်ကူညီပံ့ပိုးဖို့စာရာတွေပါဝင်ပါတယ်NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ဟာအရင်ရွေးကောက်ပွဲကာလမဲဆွယ်စည်းရုံးချိန်မှာနိုင်ငံရေးအကျဉ်းသားဆိုပြီးဖမ်းဆီးခံရတာမျိုးလုံးဝမရှိစေရဘူးလို့ကတိပေးခဲ့ပေမဲ့2015ရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရခဲ့ပြီးတဲ့နောက်ပေးထားတဲ့ကတိအတိုင်းအကောင့်ထဲပေါ်ဖို့ပြက်ကွက်ခဲ့တယ်လို့ဒီဥပဒေကြမ်းနဲ့ပတ်သက်လို့ထုတ်ပြန်တဲ့အမတ်နှစ်ဦးရဲ့ပူးတွဲကြေညာချက်မှာဖော်ပြထားပါတယ်။ APP နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်းရဲ့2019ခုနှစ်မတ်လ10ရက်နေ့နောက်ဆုံးမှတ်တမ်းအရမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားပေါင်း354ရှိနေပြီးအဲ့ဒီတဲက43ဦးဟာထောင်နဲ့အပြစ်ပေးခံထားရပြီး86ဦးကတော့အကျဉ်းထောင်တွေတဲကနေတရားရင်ဆိုင်နေရဆဲဖြစ်ပြီးကျန်တဲ့225ဦးကတော့အကျဉ်းထောင်ပြင်ပကနေအမှုဆွဲချက်တွေကိုရင်ဆိုင်နေရဆဲဖြစ်တယ်လို့အမတ်တွေရဲ့ကြေညာချက်မှာရေးသားထားပါတယ်။အမေရိကန်အထက်လွှတ်တော်မှာဒီဥပဒေမူကြမ်းတင်သွင်းရတာကလည်းဧပြီလကအောက်လွှတ်တော်မှာမြန်မာနိုင်ငံကနိုင်ငံရေးအကျဉ်းသားများလွတ်မြောက်ရေးဥပဒေမူကြမ်းတင်သွင်းထားတာကိုထောက်ခံတဲ့အနေနဲ့ဆက်လက်ဆောင်ရွက်တာဖြစ်ပါတယ်။အထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီရဲ့အရှိအာရှရေးရာဆက်ကော်မတီဝင်လည်းဖြစ် Massachusetts ပြည်နယ်ဒီမိုကရက်အထက်လွှတ်တော်အမတ်ဖြစ်တဲ့ Edward McGee ကအခုလိုဥပဒေကြမ်းတင်သွင်းရတာနဲ့ပတ်သက်လို့ပြောကြရမှာ Rohingya တွေနဲ့အခြားတိုင်းဒေသလူနည်းစုတွေပေါ်ဆက်ပြီးဖိနှိပ်နှိမ်ပန်းမှုတွေကို American ပြည်ထောင်စုနဲ့နိုင်ငံတကာမိတ်ဖက်တွေကဆက်လက်အလေးပေးအာရုံစိုက်နေတယ်လို့မြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ခွင့်အတွက်ရင်ဆိုင်နေရတဲ့ကြေပြန့်လာတဲ့စိန်ခေါ်မှုတွေကိုလည်းမေ့မထားသင့်ဘူးလို့သူကဆိုပါတယ်။အခုလိုအမေရိကန်အထက်လွှတ်တော်မှာမြန်မာနိုင်ငံကနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးကိစ္စဥပဒေမူကြမ်းတင်သွင်းလာတာကို AI အဖွဲ့ကြီးအနေနဲ့ကြိုဆိုကြောင်းအဖွဲ့ရဲ့အာရှပစိဖိတ်ဆိုင်ရာတာဝန်ခံ Francisco Ben Cosmi က VOE ကိုပြောပါတယ
်။ Amnesty International is happy to endorse and support this legislation.
ဒီဥပဒေမူကြမ်းကို AI နိုင်ငံကလွတ်ငြိမ်းချမ်းသာ권အနေနဲ့အားရကျေနပ်စွာပဲထောက်ခံအားပေးပါတယ်။မြန်မာနိုင်ငံနိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးဥပဒေမူကြမ်းဟာအရေးကြီးတဲ့ကိစ္စတစ်ခုလို့ကျွန်တော်တို့ယုံကြည်ပါတယ်။ဘာကြောင့်လဲဆိုတော့ဒီဥပဒေမူကြမ်းဟာမြန်မာနိုင်ငံမှာယုံကြည်ချက်ကြောင့်အကျဉ်းချခံနေရတဲ့နိုင်ငံရေးအကျဉ်းသားတွေရဲ့အခက်အခဲတွေကိုမီးမောင်းထိုးပြနေတာဖြစ်ပါတယ်
။ဒီဥပဒေမူကြမ်းကြောင့်လည်းမြန်မာနိုင်ငံမှာအများပြည်သူရှေ့ထုတ်ဖော်ဆန္ဒပြဟောပြောတဲ့အတွက်အပြစ်ပေးအရေးယူခံရတဲ့လူခွင့်ရေးကာကွယ်စောက်ရှောက်သူတွေအပေါ်မှန်ကန်တဲ့အာရုံစိုက်မှုတွေရအောင်လုပ်နိုင်မယ်လို့ယုံကြည်ကြောင်း Francisco Ben Cosmi ကဆိုပါတယ
် Legislation also broadens the type of assistance that
ယုံကြည်ချက်ကြောင့်အကျဉ်းချနေသူတွေအတွက်ဥတီရေးဆွဲထားတဲ့ဒီဥပဒေမူကြမ်းဟာမြန်မာလူမှုအဖွဲ့အစည်းကို American ပြည်ထောင်စုကအကူအညီပေးရမှာအတိုင်းတာပိုပြီးကျေပြန့်စေပါတယ
်လက်ရှိသမ္မတဒေါ်နယ်ထရန့်ဦးဆောင်တဲ့အမေရိကန်အစိုးရရဲ့မြမအရေးဆောင်ရွက်ချက်တွေနဲ့ပတ်သက်လို့တော့ AI ဖွဲ့ကြီးနေနဲ့စိတ်ပြတ်မိကြောင်း Francisco Ben Cosmi ကဆိုပါတယ
် there's still a lot more the you know administration could view to have to sort of
အမေရိကန်အစိုးရအဖွဲ့အနေနဲ့ဒီကိစ္စနဲ့ပတ်သက်လို့အများအာရုံစိုက်အောင်လှုပ်ဆောင်ဖို့လိုနေပါတယ်အထူးသဖြင့်တာဝန်ခံမှုတာဝန်ယူမှုရှိလာရေးအချက်ပေါ်မှာအလေးထားဖို့ဖြစ်ပါတယ်ဥပမာအားဖြင့်တန်ခတ်ပိတ်ဆို့အရေးယူတာလက်နဲ့ရောင်းဝယ်ရေးပိတ်ပင်တာလူအခွင့်အရေးလှုပ်ရှားသူနဲ့ယုံကြည်ချက်ကြောင့်အကျဉ်းချခံရသူတွေကိုဖိနှိပ်မှုမှာတာဝန်ရှိသူတွေကိုပိတ်ဆို့အရေးယူတာစတာတွေကိုလှုပ်ဆောင်ဖို့ကျွန်တော်တို့အမေရိကန်အစိုးရကိုတောင်းဆိုနေတာဖြစ်ပါတယ်
တန်နစီပြည်နယ်ရဲ့ Republican အမျိုးသမီးအထက်လွှတ်တော်အမတ် Black Band ကလည်းမြန်မာပြည်သူတွေဟာလူခွင့်ရေးချိုးဖောက်မှုတန်းကိုအချိန်ကြာမြင့်စွာကတည်းကခံစားလာခဲ့ရတာဖြစ်ပြီးလွတ်လပ်စွာဟောပြောခွင့်တည်င်းလွတ်လပ်ခွင့်နဲ့ငြိမ်းချမ်းစွာစုဝေးခွင့်တွေပေါ်မှာ American ပြည်ထောင်စုအနေနဲ့ပြက်ပြက်သားသားရပ်တည်ဖို့အရေးကြီးတယ်လို့ဆိုပါတယ် Burma Political Prisoners Assistant Act လို့အမည်ပေးထားတဲ့မြန်မာနိုင်ငံနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးဥပဒေမူကြမ်းကို American အောက်လွှတ်တော်နိုင်ငံသားရေးကော်မတီရဲ့ Asia Pacific နဲ့ Nuclear မပြန့်ပွားရေးဆက်ကော်မတီဝင်တွေဖြစ်တဲ့မစ်ရှိဂန်ပြည်နယ်ဒီမိုကရက်အောက်လွှတ်တော်အမတ်အန်တီလေဗင်းနဲ့မစ်ဆိုရီပြည်နယ်ရီပဘလစ်ကန်အမျိုးသမီးအောက်လွှတ်တော်အမတ်အန်ဝစ်နာတို့ကဧပြီလ19ရက်နေ့ကတင်သွင်းခဲ့တာဖြစ်ပါတယ်ရှင်
။မအင်ဂျင်နိုင်ပြောပြသွားတာပါရှင်။